ဗြိတိန်နိုင်ငံလန်ဒန်မြို့ကမြောက်ကိုရီးယားတန်ယုံဒုတိယအကြီးအကဲသေယောင်ဟိုဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးခေါ်လုံလာတယ်လို့တောင်ကိုရီးယားကကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောပါတယ်။သူဟာသူ့မိသားစုနဲ့အတူတောင်ကိုရီးယားမြို့ရောဆိုးကိုရောက်လာတာဖြစ်ပြီးအခုလောလောဆယ်မှာသူ့ကိုတောင်ကိုရီးယားအစိုးရကာကွယ်ပေးထားတယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနပြောခွင့်ရဂျုံဂျွန်ဟီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရပေါ်မှာစိတ်ပြတ်လာတယ်လို့ဒီမိုကရေစီရှိတဲ့တောင်ကိုရီးယားကိုအားကြတယ်ပြန်သူ့ကလေးတွေရဲ့အနာဂတ်တွေပေါ်စိုးရိမ်တာကြောင့်မြောက်ကိုရီးယားကနေထွက်ပြေးလာတာလို့တေကတောင်ကိုရီးယားအရာရှိတွေကိုပြောကြောင်းဂျွန်ကပြောပါတယ်။လန်ဒန်တန်ယုံမှာ10နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့တင်ကသူ့နိုင်ငံရဲ့နျူကလ িয়ার လက်နက်စီမံကိန်းနဲ့ဆွေးဝါးတဲ့လူခွင့်ချုပ်ဖုံးမှတ်တမ်းတွေရှိနေတဲ့မြောက်ကိုရီးယားနိုင်ငံရဲ့လှုပ်ရှားလှုပ်ဆောင်မှုတွေအတွက်တာဝန်ယူစီမံနေရတယ်လို့ယုံကြည်ရသူတူဖြစ်ပါတယ်။ဒါအပြင်သူဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့အံအရာရှိတွေထဲမှာယာလူအခြေဆုံးတယောက်ဖြစ်မယ်လို့လည်းယုံကြည်ရပါတယ်။အမေရိကန်ဆိုးကနိုင်ငံခြားရေးဌာနကတော့သူ့မှုနဲ့ပတ်သက်ပြီးမှတ်ချက်တစုံစရာပေးဖို့ညှဉ်းဆဲပေးမယ်။မြောက်ကိုရီးယားကဒုက္ခသည်တွေနဲ့နိုင်ငံရေးခေါလုံခွင့်တောင်းခံသူတွေကိုအကာအကွယ်ပေးဖို့အတွက်တောင်းဆိုပါတယ်။မြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးခေါလုံလာသူတွေထဲကယာလူအခြေဆုံးတယောက်ကတော့1998ခုနှစ်မှာနိုင်ငံရေးခေါလုံခွင့်တောင်းခံလာတဲ့လက်ရှိအလုပ်သမားပါတီထိပ်တန်းအရာရှိတူဖြစ်တဲ့ဟွမ်ဂျန်ယောက်ဖြစ်ပါတယ်။